ယခုချိန်ခါမှစပြီးတရားရှုမှတ်ကြရမှာဖြစ်ပါတယ်။တရားရှုမှတ်တဲ့နေရာမှာမိမိတို့ထိုင်နေကြဣရိယာပုဖြင့်အမျိုးသားများစွာကဓမ္မနိဂွေထိုင်အမျိုးသမီးများစွာကဓမ္မနိဂွေထိုင်နေဖြစ်စေ။ကျောင်းကျောင်းထိုင်နေဖြစ်စေမိမိတို့ကျန်းတဲ့နေရာဣရိယာပုဖြင့်ထိုင်ခွင့်ရှိပါတယ်။စတဲ့တရားရှုမှတ်တဲ့နေရာမှာသမာဓိဘိက္ခဝေဘာဝေထသမာဟိတောယထာဘူတံပဇာနာတိဆိုတဲ့အတိုင်းပဲသမာဓိထူထောင်ဖို့လိုအပ်ပါတယ်သမာဓိလို့ပြောပင်ပြောကြတော့လည်းပဲသမာဓိမဲ့ခင်တရားဟာတပါးတည်းနဲ့ရှင်းခွင့်မရှိပါဘူးသမာတိသမာဝါယမသမာသမာဓိဆိုပြီးတော့သမာဓိမဲ့ခင်သုံးပါးပေါင်းပြီးတော့ဖြစ်ရမှာဖြစ်ပါတယ်သမာဓိဆိုတာကတတိပြုနေရမယ်မိမိတို့ရဲ့တဏှာမှာပေါ်စေဖြစ်တဲ့ယုတ်သဘောနံသဘောလေးတွေမလွတ်တမ်းတတိကလေးနဲ့ကြည့်ရှုပေးရမယ်သမာဝယမမဲ့ခင်ဆိုတာကတက်ကြွတဲ့အမူအရာပေါ်လာတဲ့ယုတ်နံခန္ဓာလေးတွေကိုမလွတ်အောင်ကြည့်မယ်ဆိုတဲ့အာတတယောဖြစ်မှုလေးလည်းပဲရှိနေရမှာဖြစ်ပါတယ်အဲဒီလိုတမဝယမမဲ့ခင်တမတတိမဲ့ခင်နှစ်ပါးနဲ့ပူပေါင်းလိုက်တော့မှစိတ်ကလေးတခြားတစ်ပါးမရောက်တော့ဘဲနဲ့ပေါ်လာတဲ့ယုံနာခန္ဓာကိုရှုနေတဲ့ရှေ့ရှုနေတဲ့တမသမารိမဲ့ခင်ကလေးလည်းဖြစ်ပေါ်လာမှာပါဒီလိုတမရိမဲ့ခင်သုံးပါးဆုံးလာပြီဆိုရင်ပညာမဲ့ခင်နှစ်ပါးနဲ့စိုက်ပြီးတော့ကြည့်လိုက်ဖို့ပဲဒီလိုစိုက်ကြည့်လိုက်တဲ့အခါမှာမိမိရဲ့ခန္ဓာမှာအကြောင်းတရားတွေရှင်းလာရင်အကျိုးတရားတွေတစ်ခုပြီးတစ်ခုပေါ်လာမှာဖြစ်ပါတယ်ဘယ်လိုအကျိုးတရားပေါ်မယ်ဆိုတာမိမိအနေနဲ့မှန်းဆလို့မရနိုင်ပါဘူးဘာကြောင့်မှန်းဆလို့မရနိုင်တယ်လဲဆိုရင်ဒီလိုပေါ်လာတဲ့ယုံသဘောနံသဘောလေးတွေကအနတ္တခန္ဓာဖြစ်ပါတယ်အနတ္တခန္ဓာဖြစ်တဲ့အတွက်ပေါ်လာတဲ့ယုံသဘောလေးတွေဟာကိုယ့်လိုဆန္ဒအတိုင်းပေါ်လာတာမဟုတ်တယ်လို့ကိုယ့်လိုဆန္ဒအတိုင်းလည်းပဲပြောင်းလဲသွားတဲ့သဘောတရားလေးတွေမဖြစ်နိုင်ပါဘူးအကြောင်းတရားကြောင့်ပေါ်လာတဲ့ယုံသဘောနံသဘောလေးတွေဖြစ်ပြီးတော့အကြောင်းတရားချုပ်ရင်ဒီယုံသဘောနံသဘောကျိုးတရားလေးတွေလည်းပဲချုပ်ပြောက်သွားမှာဖြစ်ပါတယ်ဒီအပေါ်မှာမိမိမဖြစ်စေခြင်းတို့သူကမဖြစ်တာတို့မိမိဖြစ်စေခြင်းတို့ဖြစ်တာတို့ဆိုတဲ့သဘောတရားမရှိနိုင်ပါဘူးအနတ္တခန္ဓာဖြစ်တဲ့အတွက်မိမိမဖြစ်စေခြင်းလည်းပဲသူအကြောင်းတိုက်ဆိုင်ရင်အကျိုးတရားဖြစ်လာမှာပါမိမိဖြစ်စေခြင်းလည်းပဲအကြောင်းမတိုက်ဆိုင်ရင်အကျိုးတရားဖြစ်မှာမဟုတ်ပါဘူးသူအကြောင်းနဲ့သူသဘောသူဆောင်ပြီးတော့ပေါ်လာတဲ့ယုတ်ဓမ္မနန္ဒဘာလေးတွေကိုမိမိကစောင့်ပြီးတော့ရှုရမှာဖြစ်ပါလေဒီလိုဆောင်ရှုတဲ့အခါမှာအကြောင်းတိုက်ဆိုင်လာရင်ဒုက္ခဝေဒနာလည်းပေါ်ခြင်းပေါ်မှာပါဒုက္ခဝေဒနာလည်းပေါ်ခြင်းပေါ်မှာပါဥပေက္ခဝေဒနာလည်းပေါ်ခြင်းပေါ်မှာပါဘယ်ဝေဒနာပဲပေါ်ဉာဏ်နဲ့မလွတ်တမ်းစောင့်ကြည့်ရမှာကယောဂီများရဲ့အလုပ်ဖြစ်ပါတယ်ဟာဒုက္ခဝေဒနာပေါ်လာလို့ဒုက္ခဝေဒနာတော့မကြည့်ချင်ပါဘူးဒီဒုက္ခဝေဒနာလေးကြောက်ပါစေကြောက်ပါစေလို့ဒီလိုဆုတောင်းနေဖို့မလိုပါဘူးဒုက္ခဝေဒနာဆိုတာလည်းအကြောင်းတိုက်ဆိုင်လို့ပေါ်တဲ့ကျိုးခန္ဓာဖြစ်တဲ့အတွက်အကြောင်းချုပ်မှအကျိုးချုပ်မှပါအကြောင်းတရားတွေသက္ကာသက္ကာရှိနေရင်ကျိုးတရားတွေလည်းသက္ကာသက္ကာဖြစ်ပေါ်နေဦးမှာပါဒါကြောင့်ဒီဒုက္ခဝေဒနာပေါ်လာရင်လည်းပဲဒုက္ခဝေဒနာရဲ့သဘောသိအောင်ကြည့်ရမှယောဂီရဲ့တောင်းအောင်ပဲဒုက္ခဝေဒနာတွေချုပ်လို့ဒုက္ခဝေဒနာစားထုတ်ပေါ်လာတဲ့အခါမှာဟောဒီဒုက္ခဝေဒနာဟာရှုဝခက်ပါတယ်အလုံးတရားတိမ်မွေးတဲ့အတွက်ကြည့်လို့ရှုလို့အလုံးတရားခက်ခဲပါတယ်ဆိုပြီးတော့ဒီလိုလဲယူဆလို့မရပါဘူးဒုက္ခဝေဒနာပေါ်လာရင်လည်းဒုက္ခဝေဒနာလေးကိုမြင်အောင်ကြည့်ရမှာယောဂီရဲ့တောင်းအောင်ပဲတခါတည်းအောင်ဥပိ္ပခဝေဒနာလည်းပေါ်လာတတ်ပါတယ်ဥပိ္ပခဝေဒနာလေးပေါ်လာရင်လည်းဒီဥပိ္ပခဝေဒနာကိုပဲစောင့်ပြီးတော့ကြည့်ရမှာပါ။ဘာဝေဒနာတော့ဖြစ်စေဘာဝေဒနာတော့မဖြစ်စေနဲ့ ဘယ်ဝေဒနာကောကားတော့ရှုလို့ကောင်းတယ်ဘယ်ဝေဒနာကားတော့ရှုလို့မကောင်းဘူးလို့ယောဂီများရဲ့စိတ်မှာဒီလိုသဏ္ဍာန်တွေဖြစ်ဖို့မလိုအပ်ပါဘူးတကယ်တမ်းကျတော့ဘယ်ဝေဒနာပဲပေါ်လာတဲ့ဝေဒနာကောဒါယောဂီများရဲ့ဉာဏ်နဲ့မလိုတဲ့ရှုမှတ်သုံးသပ်နိုင်မယ်ဆိုရင်ဒီဝေဒနာရဲ့ဖြစ်ကိုလည်းမြင်မယ်ပြက်ကိုလည်းမြင်ရမှာပါအဖြစ်နဲ့ပြက်ကိုမြင်လာပြီဆိုရင်ယောဂီများရဲ့ဉာဏ်ဟာသမ္မာဒိဋ္ဌိဖြစ်နေပါပြီ။ပညာမဲ့ခင်တွေဖြစ်နေပါပြီ။သမာဓိမဲ့ခင်ရဲ့ကုညီနဲ့ပညာမဲ့ခင်ကဒီရောသဘောနံသဘောရဲ့ရှင်းမှုပြမှုကိုကြည့်လိုက်နှိုင်းရင်ဒီအချိန်မှာဖြစ်ပျက်ပြီးမြင်ပြီးတော့ဝိပဿနာဉာဏ်လေးတွေလည်းပဲတဖြည်းဖြည်းနဲ့ရင့်တန်လာမှာဖြစ်ပါတယ်။အဓိကကမိမိတို့ရဲ့သဏ္ဍာန်မှာဝိပဿနာဉာဏ်ရင့်တန်ဖို့သာအဓိကဖြစ်ပါတယ်။ဒုက္ခဝေဒနာကိုရှုမယ်ဒုက္ခဝေဒနာကိုရှုမယ်ဆိုတာကအဓိကမဟုတ်ပါဘူးလောကဥပမာအဖြစ်ပြောမယ်ဆိုရင်ယောဂဆွတ်ကန်နေတဲ့လူမမာတယောက်ဟာဒီယောဂကြောက်ဖို့ဆိုရင်ကြွန့်ကျင်တဲ့ဆေးဆရာကခါတဲ့ဆေးတိုက်လည်းပဲယောဂကြောက်မယ်ဆိုရင်လူမမာကတောက်ရမှာပါကျိုးရစိတ်တိုက်လည်းပဲယောဂကြောက်ဖို့အတွက်ဆိုရင်ဒီလိုမမာကတောက်ကိုတောက်ရမှာပါကျိုးရစိတ်မတောက်ခြင်းနဲ့ခါရစိတ်မတောက်ခြင်းဘူးလို့ရွေးချယ်နေဖို့မလိုအပ်ပါဘူးဒီလိုလားရွေးချယ်နေမယ်ဆိုရင်မိမိရဲ့တဏ္ဍာမှာရှိတဲ့ဒီယောဂလည်းပဲဘယ်နည်းနဲ့မှကြောက်မှာမဟုတ်ပါဘူးကျိုးရကအဓိကမဟုတ်ပါဘူးယောဂကြောက်ဖို့ကအဓိကပါခါရကအဓိကမဟုတ်ပါဘူးယောဂကြောက်ဖို့ကအဓိကပါထိုနည်းလူစားပဲမိမိရဲ့တဏ္ဍာမှာအနတ္တခန္ဓာကိုယ်ဖြစ်တဲ့အတွက်ဝေဒနာတွေပေါ်လာရင်လည်းမိမိသဏ္ဍာန်အတိုင်းပေါ်လာမှာမဟုတ်ပါဘူးသူ့အကြောင်းတိုက်ဆိုင်ရင်သူ့အကျိုးတွေဖြစ်လာမှာပါဒုက္ခဝေဒနာဖြစ်မဲ့အကြောင်းရှိရင်ဒုက္ခဝေဒနာတွေပေါ်လာမှာဒုက္ခဝေဒနာဖြစ်မဲ့အကြောင်းတိုက်ဆိုင်ရင်ဒုက္ခဝေဒနာဆိုတဲ့အကျိုးတွေပေါ်လာမှာပဲဒုက္ခဝေဒနာပေါ်လာရင်လည်းဩငါဒုက္ခဝေဒနာကိုရှုပြီးတော့ဖြစ်ပြမြင်အောင်ကြည့်မယ်ဝိပဿနာဉာဏ်လေးဖြစ်အောင်အားထုတ်မယ်လို့စိတ်ထဲမှာဒီလိုဆန္ဒရှိရမယ်ဒုက္ခဝေဒနာလေးပေါ်လာရင်လည်းဒုက္ခဝေဒနာကိုမြင်အောင်ကြည့်မယ်ဖြစ်ပြပြီးမြင်ပြီးတော့ဝိပဿနာဉာဏ်ရစ်တာအောင်အားထုတ်မယ်လို့ဒီလိုဆန္ဒပြုရမှာပါဘယ်ဝေဒနာကိုပဲရှုရှုဒုက္ခဝေဒနာကိုပဲရှုရှုဒုက္ခဝေဒနာကိုပဲရှုရှုဖြစ်ပြသေးကိုသာမြင်နိုင်မယ်ဆိုရင်ဘုန်းကြီးတို့ဒကာရမတွေရဲ့သံတမ်းမှာရှိနေတဲ့ဒိဋ္ဌိဆိုတဲ့ကိလေသာတဏှာဆိုတဲ့ကိလေသာအဝိဇ္ဇာဆိုတဲ့ကိလေသာတွေပြင်းပြောင်းมาဖြစ်ပါတယ်ဒကာရမတွေရဲ့သံတမ်းမှာကိလေသာဆိုတဲ့ယောဂဆိုးကြီးတွေတသံတရာလုံးကနှိမ့်ဆက်နေတာပါတသံတရာလုံးကပါလာတဲ့ဒိဋ္ဌိကိလေသာယောဂကြီးတွေတဏှာကိလေသာယောဂကြီးတွေအဝိဇ္ဇာကိလေသာယောဂကြီးတွေကိုအရှုဉဏ်တရားနဲ့အရှုခံအပေါ်မှာရှုမှတ်ပြီးတော့ဖယ်ရှားပြည့်ဖို့လိုအပ်ပါတယ်ဒုက္ခဝေဒနာကိုရှုရင်လည်းပဲအရှုဉဏ်နဲ့ဒုက္ခဝေဒနာကိုရှုမှတ်သုံးသပ်လိုက်နိုင်တာနဲ့အပြိုင်နဲ့ဒိဋ္ဌိဆိုတဲ့ကိလေသာတဏှာဆိုတဲ့ကိလေသာအဝိဇ္ဇာဆိုတဲ့ကိလေသာတွေပြင်းပြောက်သွားမှာဖြစ်ပါလေဒုက္ခဝေဒနာရဲ့ဖြစ်ပျက်ကိုမြင်အောင်ကြည့်နိုင်ရင်လည်းပဲအရှုဉဏ်တရားနဲ့ဒုက္ခဝေဒနာဆိုတဲ့ရှုခံတရားကိုရှုမှတ်သုံးသပ်လိုက်နိုင်ချိန်မှာဒိဋ္ဌိကိလေသာတဏှာကိလေသာဝိဇ္ဇာကိလေသာဆိုတဲ့ယောဂဇိုးကြီးတွေပြင်းပြောက်သွားမှာဖြစ်ပါလေဥပမာအားဖြင့်ဆိုတဲ့ဆေးခါတဲ့ဆေးကအဓိကမဟုတ်ဘဲနဲ့ယောဂပြောက်ဖို့သာအဓိကဖြစ်တယ်လို့ယောဂီများရဲ့တဏ္ဍာမှာလည်းပဲဒုက္ခဝေဒနာဖြစ်ဖို့ဒုက္ခဝေဒနာဖြစ်ဖို့ကအဓိကမဟုတ်ပါဘူးကိလေသာယောဂပြောက်ဖို့ကသာအဓိကဖြစ်ပါတယ်ဒုက္ခဝေဒနာကိုရှုမှတ်သုံးသပ်လိုက်နိုင်ရင်လည်းဒုက္ခဝေဒနာရဲ့ဖြစ်ပျက်ကိုမြင်ရင်လည်းပဲကိလေသာယောဂဇိုးတွေသေချာပေါက်ကျောက်ကင်းမှာဖြစ်ပါတယ်ဒုက္ခဝေဒနာပေါ်လာလို့ဒုက္ခဝေဒနာရဲ့ဖြစ်ပျက်ကိုမြင်အောင်ရှုနိုင်ရင်လည်းဒိဋ္ဌိတဏှာစတဲ့ကိလေသာယောဂဇိုးတွေပြင်းပြောက်မှဖြစ်ပါတယ်။ဒါကြောင့်ယောဂီများက နေသည့်ဝေဒနာပေါ်လာသည်ဖြစ်စေပေါ်လာစေဖြစ်တဲ့ဝေဒနာပေါ်လာစေဖြစ်တဲ့ပြစ္ဆုတ်ပံခန္ဓာကလေးတွေကိုပေါ်စေဖြစ်တဲ့ဉာဏ်နဲ့မပြတ်တမ်းရှုမှတ်ပေးကြပါပေါ်စေဖြစ်တဲ့ဉာဏ်နဲ့ရှုမှတ်သုံးသပ်တဲ့အခါမှာဟောဒီဒုက္ခဝေဒနာလေးတွေဒီဒုက္ခဝေဒနာလေးတွေဟာအကြောင်းတည်းဆိုင်လို့ပေါ်တဲ့ဝေဒနာတွေပဲလို့အကြောင်းကိုသိသိပြီးသိလိုက်မယ်ဆိုရင်ယောဂီများရဲ့စန္ဒမှာဝိသိကိစ္စတရားလဲခြုံငိမ့်သွားမှာဖြစ်ပါတယ်။ဟောဒါကဝေဒနာရဲ့သဘောဒါကနာမ်ရဲ့သဘောဒါပရမတ္ထသဘာဝတရားလေးတွေပဲ။ပုဂ္ဂိုလ်တ attva ငါပြဘာယောက်ျားမိန်းမလို့ထင်နေတာကမသိလို့လားထင်နေတာ။ယခုလိုဉာဏ်လေးနဲ့ကြည့်လိုက်တဲ့အခါပုဂ္ဂိုလ်လည်းမဟုတ်တ attva လည်းမဟုတ်ယောက်ျားမိန်းမလည်းမဟုတ်ငါလည်းမဟုတ်ငါနဲ့လည်းမဆိုင်ငါဥစ္စာလည်းမဟုတ်ပါလားလို့ရုပ်ကိုယုံတိုင်းသိမယ်နာမ်ကိုနာမ်တိုင်းသိမယ်ဝေဒနာကိုဝေဒနာတိုင်းသိကြမယ်ဆိုရင်ဒိဋ္ဌိဆိုတဲ့ကိလေသာဆင်သွားမှာဖြစ်ပါတယ်ဒိဋ္ဌိဆိုတဲ့ကိလေသာဆင်တာနဲ့အမျှယုံနိုင်ရဲ့သဘောကိုယုံနိုင်ရဲ့သဘောမှသိတာနဲ့အမျှယုံနိုင်ရဲ့သဘောကိုမသိအောင်ဖုံးကွယ်တတ်တဲ့အဝိဇ္ဇာဆိုတဲ့ကိလေသာလည်းပဲပဲ꽈နေမှာဖြစ်ပါတယ်ဒီအချိန်မှာအမှားမြင်ပြီးတော့ခင်တတ်မြင်တတ်တဲ့တဏှာဆိုတဲ့သဘောတရားတွေလည်းပဲမဝင်နိုင်တော့ပါဘူးသောတော်တော်ကယုံနိုင်ရဲ့သဘောကိုယုံနိုင်ရဲ့သဘောမှမသိလို့ခင်တယ်မြင်တယ်တွေ့တာတယ်ညာတာတယ်ငဲကွက်တယ်ဒါတဏှာရဲ့သဘောတွေပါယုံသဘောနဲ့သဘောကိုတည်တည်ချာချာသိလာတဲ့အခါမှာဘာမှညာတာနေပြလည်းမလို့ဘာမှငဲခွက်နေပြလည်းမလိုဘူးဘာကြောင့်လဲဒါငါမမဟုတ်ပဲပဲငါဥစ္စာမမဟုတ်ပဲပဲငါနဲ့မှမဆိုင်ပဲပဲဒါကြောင့်သဘောနံသဘောပဲလို့ဒီလိုဆုံးမြတ်ချက်ချလိုက်နိုင်တဲ့အချိန်ဟာဒီယုံနာပေါ်မှာပုဂ္ဂိုလ်တ attva ထင်ပြီးတော့ခင်တတ်တဲ့တဏှာတွေလည်းပဲဝင်ခွင့်မရတော့ပါဘူးဒိဋ္ဌိတရားလည်းပဲသိနေမယ်ဝိသကိစ္စတရားတွေလည်းပဲသိနေမယ်တဏှာတရားတွေလည်းယောပန်းနေမယ်ဝိဇ္ဇာတရားတွေလည်းယောပန်းနေမယ်ဆိုရင်မိမိရဲ့တဏ္ဍာမှာပေါ်စေဖြစ်တဲ့အရှုဉဏ်တရားတွေလည်းပဲကိလေသာရဲ့အယိမ့်ငွေတွေကင်းစင်ပြီးတော့တဖြည်းဖြည်းနဲ့ကျဉ်းလင်းလာမှာဖြစ်ပါတယ်သမာဓိတရားကလည်းအာကောင်းနေမယ်ဝိပဿနာပညာတွေကလည်းပဲကျဉ်းလင်းနေမယ်ဆိုရင်ယုံနာရဲ့သဘောတဘာဝတွေကိုထုတ်ဖောက်ပြီးတော့အတွင်းကြကြသိမြင်ပေးနိုင်ပါလားဒီလိုအတွင်းကြကြသိမြင်ပေးနိုင်လို့ကျုပ်တဘောနာနဘောကလွှမ်းရင်ဘာမှမရှိတော့ဘူးလို့ကောင်းကျင်ချလိုက်နိုင်တဲ့အချိန်ဟာဒိဋ္ဌိကိလေသာဝိသိကိစ္စကိလေသာလုံးဝကင်းစင်တဲ့အချိန်ပါပဲဒိဋ္ဌိနဲ့ဝိသိကိစ္စလုံးဝကင်းစင်တဲ့အချိန်ဟာသောတာပတ္တိမဉ္ဇဉ်ရတဲ့အချိန်ပဲတဏှာကိလေသာတို့ဝိဇ္ဇာကိလေသာတို့ကတော့အထိုင်လျောက်ကြံအောင်ပါပါဒါပေမဲ့ယောဂီများရဲ့တဏ္ဍာမှာဒိဋ္ဌိနဲ့ဝိသိကိစ္စကင်းစင်သွားရင်ပဲအပေရကားဖိတ်လို့နိဗ္ဗာန်ကဖွင့်လာမှာဖြစ်တဲ့အတွက်ပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမဆိုတဲ့မြင်နေပြောင်းပြီးတော့ယုံသဘောနံသဘောဆိုတဲ့အထင်ထင်ထင်ရှားရှားသိအောင်ကြိုးကြိုးစားစားနဲ့ရှင်းပြကြွကိုအားထုတ်ကြပါလို့တိုက်တွန်းလိုက်ပါ